Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးအသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တတ္တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာဆိုင်ချမ်းသာကိုကျန်းမာရှိနေတဲ့ကာကျန်းမေတ္တာများစွာပေးကဲ
တော်တဲ့ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျောင်းမရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှင်များကြီးဒီကနေ့လက်တွေ့သွန်သင်ခြင်းဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတရှင်များရှင်နေ့စဉ်စားတော့ခြင်းအမှုမှာတတိကြီးစွာထားကြရမှာဖြစ်တယ်သင်တို့ရဲ့ခလေးတွေကိုရိုးစင်းတဲ့အစာတွေပြင်ဆင်စားသုံးခြင်းနဲ့ပတ်သက်ပြီးပစနဲ့သွန်သင်သလိုလက်တွေလည်းပုံသက်သေပြရမှာဖြစ်တယ်။သားသမီးတွေကိုအကျိုးရှိတဲ့အလုပ်တွေကိုလုပ်စေခြင်းဖြင့်လုံလဝရိယရှိလာအောင်သွန်သင်ရမယ်။သူတို့ရဲ့စိတ်ပိုင်းဆိုင်ရာအတ္တတရားတွေနိုးကြားလာအောင်ကြိုးစားပြီးတော့သွန်သင်ပေးရမယ်။ငယ်ရွယ်စဉ်ကလေးဘဝမှာစပြီးသူတို့ကျင့်ဆောင်ရမယ်။ဖယားသခင်ရဲ့တောင်းဆိုချက်တွေအကြောင်းကိုသွန်သင်ပေးပါ။ဇာရိတဖောက်ပြန်မှုတွေနဲ့နေရာတကာမှာတွေ့ရမှာဖြစ်တဲ့အကြောင်းဒါကြောင့်ကိုစိတ်နှပါကိုခရစ်တော်စီကိုအံ့နံဖို့လိုအပ်တဲ့အကြောင်းစုံစမ်းနောက်ဆက်ခြင်းတွေကိုတွန်းလှန်နိုင်မဲ့ခွန်အားတွေကိုဖယားရှင်၌သာတွေ့ရှိနိုင်တဲ့အကြောင်းကိုလည်းသူတို့ကိုသင်ကြားပေးပါမိမိတို့ပြောသလိုနေထိုင်အသက်ရှင်ဖို့သူတို့ကိုဖန်ဆင်းတော်မူထားခြင်းမဟုတ်ဘဲမြင့်မြတ်တဲ့ရည်ရွယ်ချက်တစ်ခုကိုအကောင်အထည်ဖော်ပေးမဲ့ဖယားသခင်ရဲ့ကိုယ်စလဲတော်တွေဖြစ်စီဖို့ဖယားသခင်ဖန်ဆင်းခြင်းဖြစ်ကြောင်းကိုသူတို့သဘောပေါက်အောင်မိဘတွေအနေနဲ့ပြောပြရမှာဖြစ်တယ်။အတ္တအလိုကိုလိုက်ပြီးကိုကြိုက်သလိုလောကပျော်ရွှင်မှုကိုခံစားဖို့အစုံစမ်းခံရတဲ့အချိန်မှဖြစ်စေဖယားသခင်ကိုသူတို့ရဲ့မြင်ကွင်းမှပျောက်ပြက်သွားအောင်စာရန်ကြိုးစားတဲ့အချိန်မှဖြစ်စေဖယားသခင်စာရန်ရဲ့စုံစမ်းခြင်းမှာကြဆုံမသွားအောင်ကဲမတော်မူပါလို့အသနာခံပြီးတော့ခရစ်တော်ဖျားကိုမျှော်ချစ်တတ်အောင်လဲသားသမီးတွေကိုသင်ကြားပေးရမှာမိဘတို့ရဲ့တာဝန်ဖြစ်တယ်။အဲ့ဒီလိုပြုလုပ်ပေးမယ်ဆိုရင်သူတို့ရဲ့ဆုတောင်းသံကိုနားညောင်းတော်မူပြီးကောင်းကင်တမန်တွေကိုခြံရံစေကဘေးကင်းလုံခြုံရကိုပို့ဆောင်တော်မူပါလိမ့်မယ်။ခရစ်တော်ဖျားဟာမိမိရဲ့တမန်တော်တွေအတွက်ဆုတောင်းပေးတော်မူခဲ့ပါတယ်။ အဖက်ဖက်မှတိုက်လံလာမဲ့စုံစမ်းနှောက်ရှက်ခြင်းတွေရဲ့နောက်ကိုလိုက်ပါမသွားစီပဲမကောင်းမှုများမှကင်းဝေးစေဖို့ရန်သာခရစ်တော်ရှင်ဆုတောင်းပေးခဲ့တယ်။ဒီလောကမှာခေါဆောင်ရှောင်ထွက်သွားစီဖို့ဆုတောင်းပေးတော်မူခြင်းမပြုလုပ်ခဲ့ဘူး။မိဘတွေပြုလုပ်တဲ့ဆုတောင်းချက်ကတော့အဲ့ဒီဆုတောင်းချက်မျိုးဖြစ်တယ်။ဒါပေမဲ့မိဘတွေဟာသားသမီးတွေကိုစားဖျားသခင်ထံမှဆုတောင်းပေးပြီးသားသမီးတွေကြိုက်တယ်လို့နေထိုင်စားတောက်ဖို့လှုပ်ပေးထားတယ်မှာတလား။မိမိတို့ကိုယ်တိုင်ကြိုက်သလိုစားတော့ပြီးသားသမီးတွေကိုချုပ်တီးမှုရှိဖို့သူတို့မျော်လင့်သင့်ပါသလားဒီလိုမဟုတ်ပါဘူးချုပ်တီးခြင်းနဲ့ကိုယ်အလိုကိုထိမ့်ချုပ်ခြင်းအကျင့်တွေကိုနှုတ်ဆိုသူငယ်ဘဝကစပြီးသင်ကြားပေးတဲ့ဒီတာဝန်ကြီးဟာမိခင်လှုပ်ဆောင်ရမယ့်အရာဖြစ်တယ်မိခင်တွေနဲ့သူရဲ့ရင်သွေးငယ်အကြားရှိတဲ့တန်ရုံးစင်နှောင်ကျိုးဟာလောကမှာအနုညံ့ဆုံးသောအရာတစ်ခုဖြစ်တယ်အဲ့ဒီကလေးငယ်ရဲ့အသက်တာမှာဖခင်ရဲ့ပုံရိပ်ထက်မိခင်ရဲ့ပုံရိပ်ကပိုးပြီးတော့ထင်ရှားစေပါတယ်။အကြောင်းကတော့နှုညံ့တဲ့အဲ့ဒီတန်ရုံးစင်နှောင်ကျိုးကြောင့်ဖြစ်ပါတယ်။သားသမီးတွေရဲ့စာရိတ်တော်ကိုတိဆောက်ပြီးတော့စားတော့ချင်းအမှုကိစ္စနဲ့ဆက်လင်းပြီးချုပ်တီးချင်းစီးမြင်းတွေမှာတိတိကျကျလိုက်နာတတ်အောင်သားသမီးတွေကိုသင်ကြားပေးဖို့ထာဝရဘုရားသခင်ဟာမိခင်တွေကိုအဖို့တန်တဲ့အချိန်နာရီတွေပေးထားပါတယ်။ကတွင်တောင်းတမှုကိုအလိုမလိုက်တဲ့သူတွေအပေါ်စုံစမ်းနှောက်ရှက်ဖို့အစွမ်းမရှိကြောင်းကိုစာရန်သိမြင်တဲ့အတွက်လူတွေကိုကတွင်တောင်းတမှုကိုအလိုလိုက်ကြဖို့စာရန်အမြဲတမ်းလှုပ်ဆော်လမ်းပြနေပါတယ်။ကျောင်းမရေးကိုထိခိုက်စေတဲ့အစာတွေကြောင့်လူတို့ရဲ့အသိစိတ်ဟာမကြည်မလင်ဖြစ်လာတယ်။စိတ်နှလုံးဟာညစ်ညမ်းလာတယ်။သိမြင်နားလည်မှုတွေပြည့်ယွင်းလာတယ်။သိရှိနားလည်မှုကင်းလာတဲ့အထိအသိစိတ်ကိုထိခိုက်စေခဲ့တဲ့အတွက်ကြောင့်အဲ့ဒီအပြစ်ကျူးလွန်သူရဲ့မကောင်းမှုတွေကရော့ပါမသွားခဲ့ပါဘူး။မိခင်ဖခင်တို့ဆုတောင်းခြင်းအမှုမှာတတိရှိကြပါ။ချုပ်တီးခြင်းကင်းမဲ့မှုအမျိုးမျိုးကိုကာကွယ်ကြပါ။ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာစည်းမျဉ်းအမှန်တွေကိုသားသမီးတွေကိုသင်ကြားပေးကြပါ။ကျမ်းမာရေးကိုထိမ့်သိမ်းကာကွယ်ဖို့ဘယ်အရာတွေကိုရှောင်ကြဉ်ရမယ်ကိုသွန်သင်ပေးပါ။နားထောင်မှုမရှိတဲ့သားသမီးတွေအပေါ်မှာထာဝရဘုရားသခင်ရဲ့အမျက်တော်ဟာကြာရောက်ခဲ့ပြီ။ယာဇဝတ်မှုတွေအပြစ်မကောင်းမှုတွေနဲ့မကောင်းတဲ့အကျင့်စရိုက်တွေဟာနေရာတကာမှာထင်ရှားလျက်ရှိပါပြီ။ကျမတို့ဟာရုံညံ့တိမ်ဖျင်းတဲ့လူတွေရန်ကနေသားသမီးတွေကိုကာကွယ်ဖို့ဂရုတစိုက်လှုပ်ဆောင်သင့်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာဆင်ရှင်ခွန်အာယူကြပါစို့
။တော်တော်ရှင်များမင်္ဂလာပေါင်းနဲ့ရေဝဆုံနေကြပါစေ။ယနေ့ထပ်မှာပြီးတော့မိတ်ဆွေနဲ့တူပြန်လည်တွေ့ဆုံပြီးတော့မိတ်ဆွေတို့နဲ့တူဆွေးနွေးသွားခြင်းတဲ့တရင်ကတရင်စကားကတော့စိတ်ပြတ်အားလျော့စေခြင်းเนาะစိတ်ပြတ်အားလျော့စေခြင်း ဒီစိတ်ပြက်အားလျော့စေခြင်းဆိုတဲ့အရာကဘယ်ကနေမှရည်စီးချောင်းကတို့ရှိအမြင့်တွေလာတယ်လဲဆိုတာကိုကျွန်တော်တို့ယနေ့ကြားနာမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေများဒီသတင်းစကားပေါ်မှာတို့ရှိဘုရားသခင်တူပါရှိပြီးတော့ကျွန်တော်တို့နဲ့တူဘုရားရဲ့ဝိညာဉ်တော်တိုးထိပ်ဖို့ရန်အတွက်ခိတ္တခဏဆုတောင်းကြပါစို့။အတကောင်းငင်ပေါ်၌တရှိတော်မူသောဖဖဗျာသာမန်လူကိုတက်တာကိုကောင်းမွန်စွာဖြင့်အသစ်ဖန်ဆင်းပေးတော်မူပြီးအပြင်ယနေ့ဝမ်းမြောက်အပ်သောခွင့်ကိုပေးတဲ့အတွက်လည်းကိုရောကိုကျေးဇူးတင်ပါတယ်။အဖဗျာယနေ့ကြားနာပြီဖြစ်တဲ့သတင်းစကားပေါ်၌လည်းကောင်းချီးပေးတော်မူပါသာမန်ရဲ့တက်တာမှာတို့ရှိစိတ်ပြက်အားလျော့စေခြင်းဤသတင်းစကားကိုကြားနာရတဲ့အခါမှာဤသတင်းစကားရဲ့အမြင့်သည်ဘယ်သူအားဖြင့်ဖြစ်လာသလဲဆိုတာကိုသိရှိပြီးတော့သာမန်ရဲ့တက်တာမှာလူငင်းချမ်းသာခွင့်ပေးနိုင်တဲ့ကိုရောဖရာကိုဖယံမိကိုရသောဝိညာဉ်ခွန်အားရဖို့ရန်အတွက်လည်းမာတော်မီကြောင်းတပည့်တော်သာတော်သခင်ခရစ်တော်ဤနာမတော်ကိုမြည်ပြီးစတောင်းပါတယ်ဖဗျာအာမင်ခြေတော်မိတ်ဆွေတို့ဒီနေ့အဓိကဥတည်ထားတဲ့ကြမ်းကျက်ကတော့စာလံကျမ်းခန်းကြီး39အငယ်24မှာဥတည်ထားပါတယ်ဘလို့ပြောထားလဲဆိုတော့ထိုးသူသည်လဲတော်လဲဆုံးရသူမရောက်ရအကြောင်းမူကားထာဝရဘုရားသည်သူ၏လက်ကိုကာယမတော်မူ၏ထိုးသူသည်လဲတော်လဲဆုံးရသူမရောက်ရအကြောင်းမူကားထာဝရဘုရားသည်သူ၏လက်ကိုကာယမတော်မူ၏ချစ်တော်မိတ်ဆွေတင်းရဲ့တက်တာမှာတို့ရှင်ဘယ်အရာကပျော်ရွှင်မှုကိုမဆိုဖြည့်ဆည်းပြဖို့ရန်အတွက်သာဒမနလှုပ်ဆောင်နေတယ်လေအဓိကသုံးပြနေတဲ့လက်နက်ကတော့စိတ်ပြက်အားလျော့ခြင်းလက်နက်ကိုသာဒမနကအသုံးပြနေပါတယ်ဒါကြောင့်တင်းရဲ့ဘဝမှာဆိုရှင်မချေချမ်းမှုတွေခါတိမီတိမှုတွေဒီတော့ဥတီစေပါတယ်ဒါကြောင့်မိမိကိုယ်ကိုမိမိကရုဏာတက်နေမှုကိုလည်းဥတီစေပါတယ်ဒါဟာဆိုရှင်သာဒံကိုယ်တိုင်ကသူ့ရဲ့မူပိုင်စိတ်ထားဖြစ်ပါတယ်ချစ်တော်မိတ်ဆွေသာဒံကတင်းဘဝမှာဆိုရှင်အနိုင်ယူလွှမ်းမိုးပြီးဆိုပါကတင့်ရဲ့တတာဟာတို့ရှင်အာနုတ်သဘောဆောင်တဲ့အတ္တာမျိုးနဲ့ညာတို့ရှင်အာယုံပြုတ်စေရန်အမြဲတစေဖြစ်နိုင်ခြင်းရှိတဲ့အရာများကိုစာတန်ကကြံစည်နေပါလေ။ဒါချစ်တော်မိတ်ဆွေယနေ့စိတ်ပြက်အားလျော့စေခြင်းရဲ့မိတောက်မီလီယံရဲ့အပူချိန်ဟာတို့ရှင်ပုံမပြီးတော့မြင့်တက်လာမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့တင်းဘဝကိုစာတန်ကလွမ်းမိုးကွင့်ပေးထားလို့ဖြစ်ပါတယ်နော်တင်ရဲ့ဘဝကိုစာတန်လွှမ်းမိုးခွင့်ပေးထားလို့ဖြစ်တယ်။ဒါကြောင့်အဲ့ဒီမိတော့မိလျာတွေကိုခြေတောက်ဆောက်ပြီးတော့မောင်းထုတ်တော်မူဖို့ရန်အတွက်ချစ်တော်မိတ်ဆွေတင်ဘသူစီသွားရမလဲ။နော်။သခင်ယေရှုထံမှာဆိုရှင်တင်အော်ဟစ်ပြီးတော့တောင်းလျှောက်ပါ။နော်။မာနကိုဝင့်ကြွားပြီးတော့နှစ်ထောင်အားရစေမဲ့အကြောင်းချင်းရအမျိုးကိုမပေးပါနဲ့။နော်။စာတန်ဟာဆိုရှင်တမင်းနဲ့အတွင်းမှာပဲ။တင်စိတ်တနည်းတမင်းနဲ့အတွင်းမှာပဲစာတန်ဟာဆိုရှင်တင်အားစိတ်တော့ကကိုဖန်တီးပေးပါဖြစ်ပါတယ်။ဒါကြောင့်မိတ်ဆွေတင်းရဲ့အာလုံးတော်ဝင်တော့ဝင်ဖို့တွေကိုသခင်ယေရှုထံမှာတို့ရှင်ပေးအပ်ပါ။မိတ်ဆွေတင်ရတို့ရှင်စัจ java ရဲ့ဘယင်ဖြစ်ပြီးတော့ဖြစ်တော်မူတဲ့ဖခင်သခင်ရဲ့သားသမီးဖြစ်တယ်ဆိုတာကိုဘယ်တော့မှမမေ့ပါနဲ့။နော်။မိမိကိုယ်ကိုကရုဏာတက်ခြင်းအမှုမှာတို့ရှင်ရေချိုးနေမဲ့အစား။နော်ဖခင်သခင်တည်ရှိတော်မူတဲ့အလင်းတော်တဲကိုကျွန်တော်တို့ကနေပူစာလှုံပြီးတော့ဘုရားသခင်ရဲ့ပိုရှံတဲ့ကောင်းချီးမြှင့်လာတွေကိုမိတ်ဆွေခံယူပြီးတော့ရှင်လန်းဝမ်းမြောက်ပါเนาะယနေ့သာဒမနငါတို့ရှင်တင်းရဲ့ဘဝတတာရှင်တန်နေတဲ့ခါမှာเนาะနေကြည့်တလက်မြင့်ကြည့်တလက်သူကားတို့ရှင်လှုပ်ပြီးတော့တင်းရဲ့စိတ်တက်ကိုရော့ကျစေပြီးတော့စိတ်တက်ကြခြင်းစိတ်အားလျော့စေခြင်းအပြင်သာဒန်ကတင်းရဲ့ဘဝကိုမိတောက်မိလျံကြီးလောင်ဖို့ရန်တဲ့ကြိုးစားနေတယ်အဲ့ဒီမိတောင်မိလျံကြီးတဲ့မှာတင်းမယုံထွက်နိုင်ပဲနဲ့အမြဲတမ်းပူလောင်နေဖို့ရန်အတွက်စာဒမနကစူးစမ်းနေတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတင်ရလို့ရှိရင်တိုက်ပွဲကိုတယောက်ထဲတိုက်နေတာမဟုတ်ဘူးနော်။ဒါကြောင့်သခင်ယေရှုကတင်းဘက်မှာရှိနေတော်မူပြီးတော့တင်းအားမြောက်တင်ထားဖို့ရန်အတွက်တင်းကိုကိုပြီးတော့သခင်ခရစ်တော်ကဆောင်မနေတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတင်းရဲ့တက်တာမှာလို့ရှိရင်ဒီဒုက္ခမိလျံကြီးတဲ့မှာရင်ဆိုင်ရပေမဲ့လည်းတင်းကဘာဖြစ်လဲဖရားသခင်ဒီကိုလာပါသခင်ယေရှုကိုဆုတောင်းပါသခင်ယေရှုဒီမှာတောင်းလျှောက်ပါဒါသလို့ရှိရင်ကျွန်တော်တို့ဘက်ကနေမှာကိုပြီးတော့တိုက်ခိုက်ပေးနေတဲ့သခင်ယေရှုကဘလို့ရှိရင်ကျွန်တော်တို့ကိုလွတ်ငြိမ်းချမ်းသာခွင့်စာတန်ရဲ့လက်ကနေမှာလွတ်မြောက်ဖို့ရန်အတွက်ခရစ်တော်ဖရားကလှုပ်ပေးมาဖြစ်တယ်ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာလို့ရှိရင်ခရစ်တော်ဖရားကိုကျွန်တော်တို့မိခိုးမယ်ဆိုရင်တော့ယနေ့ချစ်တော်မိတ်ဆွေတော်တင်ဘဝတက်တာမှာရင်ဆိုင်နေရတဲ့ဒုက္ခဆင်းရဲကြီးကခရစ်တော်ဘုရားကအရာခတ်သိန်းကိုတတ်နိုင်ပါတယ်เนาะဒါကြောင့်စာတမဏေကလောကရန်တရားကြီးထဲမှာကျင်လည်နေတဲ့ခါမှာ ဖခင်ရဲ့သားသမီးတွေကိုအမျိုးမျိုးနဲ့စုံစမ်းနောက်ဆက်သွေးဆောင်နေတယ်နော်ယောဘရဲ့အသက်တာကိုကြည့်ပါယောဘဆိုလို့ရှိရင်ဖခင်သခင်ရဲ့ကောင်းချီးမင်္ဂလာတွေနဲ့ခံစားရပါတယ်သို့ပေမဲ့လည်းစာတန်မနတ်ကဆိုရှင်ယောဘရဲ့မှာဆိုရှင်စိတ်တိတ်ကိုက်ပြီးတော့စိတ်ဓာတ်ကျစေဖို့ရန်အတွက်ပါလို့လိုက်တယ်အကုန်လုံးရှိသမျှကိုတိုက်ခိုက်ပြီးတော့ယောဘကိုရိုင်းလဲအောင်လုပ်ခဲ့ပါတယ်သို့ပေမဲ့လည်းချစ်တော်မိတ်ဆွေယောဘကဆိုရှင်ဖခင်ဘက်မှာတစ္ဆာရှိပါတယ်ဖခင်ကိုဖခင်မိကိုတယ်ဖုရားသူဘလောက်ပဲအပူလုံးကြီးမီးလျံမီးထောက်ကြီးဘလောက်ပဲတောက်လောင်နေပါစေသူကဖုရားကိုလက်ကင်ဆွဲပြီးတော့ဖုရားဒီမှာဆိုရှင်လာတဲ့ခါကျတော့သူလူငင်းချမ်းသာခွင့်ရပြီးတော့တော့သူပါဆိုရှင်အေးချမ်းသာရတဲ့ဘဝနဲ့ပြန်လည်ပြီးတော့စံမြန်းနိုင်တယ်ဆိုတာကိုတွေ့ရပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေဒီနေ့မင်းချစ်တော်မိတ်ဆွေရဲ့တက်တာမှာလဲယောဘကဲ့သို့ပြန်လည်ပြီးတော့ဖုရားသခင်ဒီမှာလာခဲ့ပါဖုရားသခင်ကဆိုရှင်မီးဒုက္ခမီးလျံကြီးကိုငြိမ့်တက်ပြီးတော့ကျွန်တော်တို့ကိုအေးချမ်းသာရတဲ့အသက်တာနဲ့ဆက်လက်ပြီးတော့ပို့ဆောင်မယ်ဆိုတာကိုသတင်းပေးခြင်းပါတယ်။ဒါကြောင့်လွတ်မြောက်ခြင်းအတွက်သင်အစဉ်သင့်ရှိနေတော်မူတဲ့ဘုရားဒီမှာလို့ရှိရင်အခုချက်ချင်းပဲလာပြီးတော့ဘုရားရဲ့လက်တော်ကိုဆွဲကြိုက်ပါလို့တိုက်တွန်းနေတဲ့ဒီကိုကြွပါတယ်။ဒီတော်မိတ်ဆွေအားလုံးပေါ်မှာကြားပေါ်ချပါစေ။ Jesus
ရဲ့ရွေးပြောင်းလဲဒီကဘာမှအမုံဖုံး
Hey.
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကခရိယံအိမ်နောင်ဒီတရုတ်ပြသင်ငန်းစာဖော်ပြ၏ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်အိမ်နောင်ရဲ့လုပ်ငန်းဟာမိသားစုတို့ရဲ့စီးဝိုင်းတစ်ဖက်သို့ကြော်နင်းတိုးချဲ့သွားတယ်။ခရိယံအိမ်နောင်ဟာပုံစံနမူနာဖော်ပြတဲ့ဌာနဖြစ်ရမယ်။ကဘာပေါ်မှာကောင်းကျိုးကိုပြုတဲ့အင်အားဖြစ်လာရမယ်။ဒီလိုအိမ်အောင်မျိုးမှာထွက်ခွာသွားတဲ့သားသမီးတွေဟာလည်းရောက်တဲ့နေရာတိုင်းဖခင်သခင်ရဲ့ဩဇာတက်ရောက်မှုအသက်ဝင်နေပါလိမ့်မယ်။အိမ်သူအိမ်သားတွေဟာယဉ်ကျေးချေငန်ခြင်းနဲ့ခရိယံပိသားစွာအားထုတ်ဆောင်ရွက်မယ်ဆိုရင်ကောင်းကျိုးချမ်းသာများဖြစ်ထွန်းမှာဖြစ်ပါတယ်။ဒီလိုအိမ်သူအိမ်သားတွေရဲ့အောင်မြင်မှုကိုတခြားသောမိသားစုတွေဟာအထူးအာရုံစိုက်ပြီးအတူယူကြပါလိမ့်မယ်။စာရန်ရဲ့သွေးဆောင်ဖျားယောင်းခြင်းကိုလည်းတွန်းလှန်ကာကွယ်နိုင်ကြပါလိမ့်မယ်။ဖခင်သခင်ရဲ့အလိုတော်ဆိုးမိုးတဲ့အိမ်နောင်ကိုကောင်းငင်တမန်တွေဟာမကြာခဏအလဲပတ်ရောက်လာပါလိမ့်မယ်။ဖခင်သခင်ရဲ့တကူကြောင့်ဒီလိုအိမ်နောင်မျိုးမှာမောပန်းနှဲနေတဲ့အာဂန္တုများအတွေ့အားဖြည့်တဲ့ဌာနများဖြစ်လာလိမ့်မယ်။နိုးနိုးကြကြစောင့်ထင်းခြင်းအပြင်အတားစိတ်ကိုချုပ်တီးနှိမ်နင်းနိုင်လိမ့်မယ်။မှန်သောအကျင့်တလေးတွေကိုလိုက်နာကျင့်သုံးပြီးသူတစ်ပါးတွေရဲ့အခွင့်အရေးကိုတတိရှိစွာဖြင့်အတိမတ်ပြုရမယ်။မေတ္တာအပြင်လှူဆောင်ပြီးစိတ်ဝိညာဉ်ကိုစင်ကြယ်စေတဲ့ယုံကြည်ခြင်းအပြင်ပဲ့ကိုင်ထိန်ချုပ်လိမ့်မယ်။ဖျားသခင်ကိုချစ်ကြောက်ယူတဲ့အိမ်တော်ရဲ့အရှင်ဝါကြောင့်ဖျားသခင်ရဲ့နှုတ်တော်တွေထဲ၌မှတ်ထားတဲ့ညီကိုချင်းပေါင်းတင်ဆက်ဆံမှုဆိုင်ရာအကျင့်များကိုပိုမိုကျေပြန့်စွာအတိမတ်ပြု၍လိုက်နာကျင့်သုံးရမယ်။သောတာရှင်များရှင်ဖျားသခင်ကိုယုံကြည်တဲ့သားသမီးတွေရဲ့ယက်တီမှုဟာတင်းငယ်တဲ့ကိစ္စမဟုတ်ပါဘူး။ကျွန်ုပ်တို့ဟာလူအပေါင်းတို့သိပြီးဖတ်တတ်တဲ့စာပုံစံနမူနာဖြစ်ရမယ်။ဖျားသခင်ရဲ့စကားတော်အတိုင်းစီကန်းတေဝတ်တဲ့မိသားစုဟာဟောပြောနိုင်တဲ့ဓမ္မဒေသနာအပေါင်းထက်တာလွန်ပုံမူပြီးခရစ်တော်ရဲ့အမှုတော်ကိုဆောင်ရွက်ရာရောက်ပါတယ်ရှင်။ဖျားရှင်ရဲ့စကားနားထောင်တဲ့မိခင်နဲ့ဖခင်တို့ဟာဖျားသခင်ရဲ့လမ်းညွှန်မှုကိုကောင်းစွာလိုက်လျှောက်မယ်ဆိုရင်သားသမီးတွေဟာလည်းအသင်းတော်ရဲ့အမှုတော်ကိုဆောင်ရွက်ရာရောက်ပါမယ်။သားသမီးတွေဟာငယ်စဉ်အရွယ်ကတည်းကရရှိထားတဲ့အမှန်တရားကိုကြီးလာတဲ့အခါဝေငှနိုင်ပါလိမ့်မယ်။သားသမီးတို့ဟာမိဘတို့အတွက်အထောက်အကူဖြစ်တယ်။ဘာကြောင့်လဲဆိုတော့မိသားစုမှာသူတို့ရရှိထားတဲ့ဆုံးမဩဝါဒကိုသူတစ်ပါးတို့အားလက်ဆင့်ကမ်းဝေငှကြပါလိမ့်မယ်။ပဝန်းကျင်ကလည်းဒီလိုသားသမီးတွေရဲ့လက်ဆင့်ကမ်းဝေငှမှုကောင်းကျိုးကိုခံစားရမှာဖြစ်ပါတယ်။သားသမီးတွေဟာယခုဘဝတွင်ကောင်းကျိုးခံစားရတာမှာကထာဝရကာလအတွက်ပါရမီတိုးပွားလာပါလိမ့်မယ်။မိသားစုတစ်စုလုံးဟာဖခင်ရှင်ရဲ့အမှုတော်ကိုထမ်းဆောင်ရာရောက်ပါလိမ့်မယ်။သားသမီးတွေရဲ့ဖခင်တရားယူတည်သောပုံသက်တည်းအပြင်ကိုရောရှင်ရဲ့တူးစုလှသောတူးစုနဲ့ဆက်ဆံရမှာဖခင်ထခင်ပေါ်၌တစ္ဆာရှိစွာဖြင့်အောင်မြင်စွာဆောင်ရွက်ရန်အားပေးတိုက်တွန်းမှုရရှိကြမယ်။လောကကြီးအားတင်ပြရင်ခရိယံဘာသာရဲ့အကြီးမားဆုံးသောအထောက်အထားဟာစီကံစနစ်ရှိပြီးစီကံတည်ဝတ်တဲ့မိသားစုပဲဖြစ်ပါတယ်။တခြားဘယ်အရာမှတမန်တရားကိုမပေးနိုင်သောထောက်ခံချက်မျိုးကိုဒီလိုမိသားစုမျိုးကပေးနိုင်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီလိုမိသားစုရဲ့အသက်တာမှာဖခင်သခင်ရဲ့အသက်တာမျိုးရောင်မြန်ဟပ်နေတဲ့အတွက်ဖြစ်ပါတယ်။အိမ်တော်တစ်ခုမှာလိုက်နာကျင့်သုံးတဲ့ခရိယံအယူဝါဒအကျိုးသက်ရောက်မှုတွေအကောင်းဆုံးစူးစမ်းချက်ဟာအကျင့်စာရိတ္တာပဲဖြစ်ပါတယ်။ဖခင်တရားမြဲမယ်ဆိုရင်နှုတ်အားဖြင့်အစွမ်းကုန်တက်တည်ခံခြင်းတဲ့အပြုမှုတွေကအကျယ်လောင်ဆုံးသောအတန်မျိုးဖြင့်တက်တည်ခံပါလိမ့်မယ်။ကဘာပေါ်မှာကျွန်ုပ်တို့ရဲ့လုပ်ငန်းဟာမိမိတို့ရဲ့သားသမီးများနဲ့အိမ်တော်များဟာတခြားသောအိမ်တော်များအပေါ်ကောင်းမွန်တဲ့ဩဇာတက်ရောက်မှုရှိရင်သားသမီးတွေအားကောင်းမြတ်တဲ့အရေးချင်းကိုသင်ကြားပေးရမှာဖြစ်ပါတယ်။ဒီလိုမှသာလျှင်သားသမီးတွေဟာစင်မြင့်ပေါ်သို့တရားတက်ရောက်မဟောနိုင်ပေမဲ့လေသူတို့ရဲ့အပြုမှုအဖြစ်ဖျားသခင်ရဲ့တည်င်းစကားကိုဝင်ငှရာရောက်ပါလိမ့်မယ်။ဖျားသခင်ရဲ့မျက်မှောက်တော်မှာစီကံစနစ်ကျပြီးစီကံတည်ဝတ်တဲ့မိသားစုဟာရွှေစင်ထက်၎င်း အော်ဖီရာရွှေထက်၎င်းအဖိုးတိုက်တယ်လို့မိန့်တော်မူခဲ့ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖတ်ပြရှင်ကြွယ်ဝစွာကောင်းချီးချပေးပါလေရှင်။ဒေါက်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာယူဌာနကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 4669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ
姐妹子拿到達信に捏てめと尿れまれ。メスイネね、レッサンレッククをやちねそういんの、Jesus ぷゆ bible@itbr.org とさゆびば。だまも、ちぬとこ +122422207772 フォンコスうないまれ。